ထိုင်းမြန်မာနယ်စပ်မဲဆောက်မြို့တောင်ရင်မြစ်အနီးမှာထိုင်းလူမျိုးရေးတပ်ဖွဲ့တွေကမတင်ငါဘွေရာကားစီးကိုရပ်တန့်ဆစ်ဆေးခဲ့တာမှာထိုင်းလူကုန်ကူးတဲ့သူတွေတာလီဘန်မိုးတွေနဲ့အုပ်ပြီးတော့ခေါ်လာခဲ့တဲ့မြန်မာနိုင်ငံသား14ယောက်ကိုဖမ်းဆီးပြီးခဲ့ပါတယ်ဒီအကြောင်းပြည်စုံကိုတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့အမှတ်1ချစ်ချေတရာအနီးကမြန်မာနိုင်ငံသားတွေကူးလာတတ်တဲ့လှေစိတ်တွေနဲ့အနီးတစ်ဝိုက်ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေအပါအဝင်အဖွဲ့စုံကစစ်ဆေးမှုတွေလုပ်ခဲ့ရမှာဧပြီလ2ရက်နေ့မနက်အစောကြီးမှာတော့တယ်လီဖုန်းမိုးကစားတွေအုပ်ပြီးမြန်မာနိုင်ငံသားတွေကိုဖွဲ့ပြီးလူမောင်ကိုတဲဆောင်လာတဲ့ကားတစ်စီးကိုစစ်ဆေးရင်းဖမ်းဆီးခဲ့တာပါကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသား14ဦးဖမ်းမိခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ
်ဒီနေ့2022ဧပြီလ2ရက်နေ့မနေ့အစောပိုင်း9နာရီကျော်လောက်ပါကျွန်တော်တို့မဲဆောက်မြို့တောင်မြင့်ကမ်းလားပါမတင်ကားပွဲရာတစ်ကတ်ကားတစ်စီးပေါ်မှာတရားမွန်မြန်မာ14ယောက်ဖမ်းဆီးရပြီတရားမွန်မြန်မာ14ယောက်ကပြင်ဆောင်လာတဲ့ကားကိုလူမျိုးရေးဖွဲ့ကမတင်ကားလို့ဆက်သေးလိုက်တဲ့ချိန်မှာအဲ့မှာတရားမွန်မြန်မာ14ယောက်တွေ့ရှိပြီးတော့ဖမ်းဆီးရမိတာသူတို့ကိုကိုပူစိန်တွေပါဆက်သေးတဲ့ကမှာတော့သစုံတရားဒီကိုဗစ်နဲ့ပတ်သက်ပြီးမတင်ကားကြီးကအမှားကြီးမတင်ကားကြီးအခြေအနေတော့မတွေ့ဘူး
ကားပေါ်မှာမိုးကစားတွေနဲ့ဖုံးကွယ်ပြီးလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေဟာသမော့ပရာကန်ပြည်နယ်တိသွားပြီးပယံလုတ်လုတ်ကင်ဖို့အတွက်လူပွဲစားတွေကိုဘန့်ငွေ 2,000 တိပေးခဲ့ကြရလို့ဆိုပါတယ်။ပြီးခဲ့တဲ့မတ်လထဲမှာတော့မြန်မာနိုင်ငံသား1600လောက်နဲ့လူပုံကူးတဲ့လူပွဲစား18ယောက်လောက်ကိုဖမ်းမိခဲ့ကြအောင်ဦးမိုးကျိုးကဆက်ပြောပြပါတယ်
။2020မတ်လထဲမှာကျတော့1600လောက်ပဲအဖမ်းခံရတယ်။အပွဲစားစုစုပေါင်းကတော့18ယောက်ဖမ်းမိတယ်မတ်လထဲမှာလူပွဲစားလူမောက်ကို18ယောက်ဖမ်းပြီးပြီးခဲ့တဲ့2020ဇန်နဝါရီလတုန်းကမြန်မာ4000ကျော်ဖမ်းခံရတယ်။နောက်ဖေဖော်ဝါရီလထဲမှာတရားမွန်မြန်မာ5000ကျော်ဖမ်းခံရတယ်။နှစ်ရပေါင်း10000လောက်ဖမ်းခံရတယ်။
2021ခုနှစ်အတွင်းထိုင်းနိုင်ငံနဲ့အထောက်ထားမဲ့ဝင်လာတဲ့နိုင်ငံသားသား6000ကျော်ဖမ်းဆီးခံခဲ့ရပြီးဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်။အဖမ်းဆီးတွေများနေပေမဲ့လူပုံကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ရှိနေသေးမှုကိုဗစ်ကရောဂါထိန်းချုပ်ဖို့နဲ့ထိုင်းနိုင်ငံတွင်လူကုန်ကူးမှုတွေကိုထိထိရောက်ရောက်အရေးယူဆောင်ရွက်နိုင်ဖို့အတွက်ပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုလည်းထိုင်းပြည်ရဲ့ဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရှင်။